ရန်ကုန်တိုင်းအတွင်းကဒေါခင်ဂျီဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြင်းနေရာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တယောက်ထဲကိုထပ်မံဆွဲဆိုထားတဲ့အကြတိအမှုအတွက်ဒီကနေ့နေပြီးတော့အထူးတရားရုံးမှာတရားလိုကိုစတင်စစ်ဆေးကြားနာပါတယ်။အဲ့ဒီအမှုအတွက်လာမယ့်ရုံချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်ဦးဖြိုးမင်းသိန်းနဲ့ရန်ကု ဆိုတဲ့ဆွဲချက်နဲ့အမှုကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့စစ်ပြီးတရားလိုဖြစ်တဲ့အာဂလီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဥယျာထက်ကိုနှစ်ဖက်ရှိနေတွေအပြန်အလှန်မေးခွန်းထုတ်ခဲ့ကြတယ်လို့ရှေ့နေတူကပြောပါတယ
်အစီရင်လို့စစ်တယ်ကြဟုတ်ကဲ့အစီရင်လို့အဓိကဆင်းသေးခြင်းစစ်ပြီးတော့ကျွန်တော်တို့တက်ကြရောပြန်လာဆင်းသေးခြင်းပြီးတယ်ပေါ့ပြီးပါပြီပေါ့နော်ဒီလိုစစ်တာကပြီးပါပြီအော်ရန်ကုန်ကပြောင်းသွားတဲ့အမှုနံပါတ်25ယာယီ25ဟိုဟာလေဟိုအန်တီကိုပြန်ပြီးကြောက်တယ်ပေါ့အခုဒီရဲထဲနဲ့ဟိုသားစုကြီးပေါ့အဲ့ဒီလိုမှုတွေကမဖြစ်သေးဘူးကြာကျွန်တော်ကအဲ့မှုတွေပဲဟိုအဲ့ဘောနောက်ကျနေဆိုတော့ကျွန်တော်အဲ့မှုတွေပဲရင်ဖြစ်တယ်ပေါ့နော်ဟုတ်တယ်အဲ့တရန်နဲ့ဖြစ်အောင်သွားကြတဲ့သဘောထင်ပါတယ်ကျွန်တော်ကအဲ့လိုထင်ပါတယ
်ဒေါ်ဆန်းစုကြီးရဲ့ရှေ့နေတွေကိုတားဆီးမိတ်ပုံမှ144ထုတ်ပြန်တားမြစ်ထားတာကြောင့်စားနာပွဲအသေးစိတ်ကိုတော့မသိရပါဘူးလာမယ့်ဒီဇင်ဘာလ18ရက်နေ့မှာရုံးချင်းပြန်ချင်းချတယ်လို့သိရပါတယ်။လာမယ့်သတင်းပတ်မှာတော့ဒီကနေ့စစ်ဆေးတဲ့ရန်ကုန်တိုင်းကအာဂရီအမှုအတွက်တရားလိုပြတက်တွေတွေကိုစစ်ဆေးမယ်လို့ရှင်းနေကပြောပါတယ
်။ဒါမဲ့တက်ကြတော့တရားလိုကပြီးသွားပြီလေ။စစ်ဆေးလို့စစ်ပြီးသွားပြီလေ။အဲတက်လူပြတက်တွေရှင်းမှာပေါ့။နော်အဲဟုတ်ကဲ့။ဒီကြိုးပင်းနေတဲ့တော့နေလာကြောစစ်မယ်။အဲ့လိုပြောတာတရားကပြောတာပေါ့နော်စစ်တယ်လားမစစ်တယ်လားတော့မပြောတတ်ဘူး။အော်ရန်ကုန်တိုင်းအမှုတစ်ခုတည်းပဲဟုတ်တယ်အမှုနံပါတ်ကျွန်တော်တို့က25ပေါ့။ဒီမှုပဲဒီမှုပဲနောက်ဒီမှုပဲ25ပဲ
။ဒေါ်ဆန်းစုကြည်အပေါ်ဆွဆွဲထားတဲ့အာဂရီအမှု9မှုမှာတောက်ကြနေတိုင်းစစ်နေကြတခြားလေးမှုကိုဒီနေ့မစစ်ဖြစ်ပဲရန်ကုန်ဘက်ကအမှုကိုပဲဒီကနေ့စစ်တာပါ။ကျန်တဲ့အာဂရီမှု၄မှုကတော့နေပြည်တော်မှာဒေါကင်ဂျီဖောင်ဒေးရှင်းရဲ့လာရောက်တော်စိုက်ပျိုးသက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုနောက်လာရောက်တော်စီမံကိန်းအတွက်နေထိုင်ဖို့နေအိမ်ဆောက်လုပ်တယ်လို့ဆိုပြီးဒေါ်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အာဂရီမှုနဲ့ဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်။အဲ့ဒီအမှုတွေကိုတော့လာမယ့်ရုံးချိန်မှသာပြန်ပြီးတော့စစ်ဆေးသွားမယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကနောက်ထပ်အာဂရီမှုတွေတိုးပြီးတရားစွဲဖို့လှုပ်ထားတာတွေလည်းရှိပါတယ်။အဲ့ဒါတော့တဘာဝဘေးရန်ပုံငွေထဲကနေရဟတ်ရင်ငှားရန်ဝယ်ယူတဲ့ကိစ္စနဲ့ပတ်သက်တာပါ။စစ်ကောင်စီရဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကရဲစခန်းမှာထပ်ပြီးအမှုဖွင့်ထားပေမဲ့တပ်ဆိုင်ရာရှေ့နေတွေကိုတီးမှုနဲ့ပတ်သက်လို့တရားရုံးကအကြောင်းကြားတာမျိုးမရှိသေးဘူးလို့သိရပါတယ်။နောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှန်တွေတက်ပြီးတရားစွဲထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါသေးတယ်။ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုပေါင်း12မှုထဲမှာပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတင်းငိမ့်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဘေးပုံမှန်25မှုတို့အတွက်တရားရုံးက6နဲ့4နှစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့ပြစ်ဒဏ်ချမှတ်ပြီးတော့24နာရီမပြည့်ခင်မှာပဲစစ်ကောင်စီကပြစ်ဒဏ်ထက်ဝက်လျှော့ပေါ့တဲ့အကြောင်းကြေညာခဲ့ပါတယ်။လာမယ့်ဒီဇင်ဘာလ20ရက်နေ့မှာတော့ဆက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့တရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်အပြစ်သက်အမိန့်ချဖို့ရှိပါတယ်ရှင်။